NLD အစိုးရလက်ထက်လည်လပ်သွားတဲ့လွှတ်တော်နေရာတွေအတွက်ဒုတိယအကြိမ်ဂျာဇာရွေးကောက်ပွဲကိုဒီနေ့တည်းကျင်းပသွားဖို့ရှိနေပါတယ်။ဂျာဇာရွေးကောက်ပွဲမှာတော့အာရ NLD ပါတီတမကအခြားနိုင်ငံရေးအင်အားစုတွေလည်းအနိုင်ရဖို့အလားအလာတွေရှိနေကြောင်းအကဲခတ်တွေကခံမှန်းနေကြပါတယ်။အပြည့်စုံကတော့ VOA သတင်းတော့ကိုထက်အောင်ထံကသတင်းပေးပို့ထားတာပါ။
အနေဒီဇောလက်ထက်လက်လက်ခဲ့တဲ့နေရာ၁၉နေရာတွေပထမဆုံးဂျာဇာရွေးကောက်ပွဲကိုပြီးခဲ့တဲ့ဧပြီလမှာကျင်းပခဲ့ပြီးနောက်ဒုတိယကြိမ်အတွက်ကျန်နေရာတချို့အတွက်ဂျာဇာရွေးကောက်ပွဲကိုဒီနေ့တည်းကျင်းပဖို့စီစဉ်နေတာဖြစ်ပါတယ်။ဂျာဇာရွေးကောက်ပွဲအတွက်ရည်တိကျမတက်မတ်သေးပေမဲ့ဒီနေ့နဲ့လမှာကျင်းပနိုင်မယ်လို့မျှော်လင့်ထားကြောင်းပြည်အောင်စုရွေးကောက်ပွဲကော်မရှင်ဖွဲ့ဝင်ဦးလာတင်ကပြောပါတယ်
။ဘယ်တော့တော့လက်ဖြစ်အတိအကျ definitely တော့ပြောလို့မရဘူးလေ။ပြောလို့မရသေးဘူး။ဘာကြောင့်မရသေးလဲဆိုတော့အကြောင်းတွေရှိတယ်။အဲ့ဒီအကြောင်းတစ်ခုကဘာလဲဆိုတော့တော့ကျွန်တော်တို့ကဒီနယ်တိုင်းရဲ့ခရိုင်ရဲ့မြို့နယ်ရဲ့ရက်ကွက်နယ်ကြီးရဲ့ဒီကော်မရှင်အဖွဲ့ကြီးကိုကျွန်တော်အတိအကျတောင်းဖို့အဲ့ဒါတွေပြီးလို့ရှိရင်ဒီကြားပြရွေးကောက်ပေါ်တဲ့သူတို့ကကျွန်တော်ကတင်လိုက်ပြီးပေးအောင်အရှင်းဆုံးစင်မွားတင်တန်းတွေတော့အရှင်းဆုံးပေးရမယ်အဲဟိုဒီနှစ်ဆပိုင်းလောက်မှာတော့မလုံးနိုင်ဘူးရနေ့လယ်ပိုင်းနေ့လယ်ပေါ့တော့နေ့လယ်ကြော်ကြော်လောက်မှာဖြစ်ပါလိမ့်မယ်အဲ့ဒါလိုပေါ့နော်ဟုတ်ကဲ့
အခုဒုတိယကြိမ်ဂျာဇာရွေးကောက်ပွဲမှာတော့လေးလမြည်တဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်2နေရာနဲ့တိုင်းရင်းသားကြီးလွတ်တော်5နေရာစုစုပေါင်း9နေရာအတွက်ကျင်းပသွားမှာဖြစ်ကြောင်းလည်းရွေးကောက်ပွဲကော်မရှင်တာဝန်ရှိသူဖြစ်တဲ့ဦးလာတင်ကပြောပါတယ်
။အဲချင်းမှာကြတော့2နေရာရှိပါတယ်ဗျ။အဲကမ်ပလက်နဲ့အဲမတူပါဗျ။အဲဒီမှာတစ်ခုကတော့အတိုင်းဒေသချင်းပြည်နယ်လွတ်တော်ပေါ့။နောက်တစ်ခုကတော့ပြည်သူ့လွတ်တော်ပေါ့နော်။အဲဒီမှာ2ခုရှိမယ်။နောက်မန္တလေးဗပိတ်ချင်းမှာတစ်ခုရှိမယ်။အဲဒါကလည်းမန္တလေးတိုင်းဒေသကြီးအတွက်ပါ။နော်သခိုင်းမှာတမူးရှိနေဗျာအဲ့ဒါလည်းတိုင်းသခိုင်းတိုင်းဒေသကြီးစွတ်တော်တဲ့ရှမ်းပေါ်ဗျာရှမ်းတော့လဲချဆိုတာအဲ့ဒီမှာကျွန်တော်တို့ပြည်သူ့လွတ်တော်လုပ်ပါမယ်နောက်ပြီးတော့ပဲခူးတိုင်းကအုတ်တွင်းပေါ်ဗျာအုတ်တွင်းမြို့နယ်ပေါ့နော်အဲ့ဒီမှာကြားကြတဲ့နေရာလွတ်တယ်နောက်တစ်ခါရခိုင်နားပေါ်ဗျာရတိတော်မြို့နော်မအဲ့ဒီတနေရာလွတ်ပါလေအားလုံးခုနှစ်နေရာအဲ့ဒီခုနှစ်နေရာကျွန်တော်တို့မဖြစ်ဖြစ်အောင်လုပ်ပေးရမှာပေါ့မလုပ်လို့မရဘူးဥရေမှာလည်းပြဌာန်းမိသားရှိတာကိုအဲ့ဒီကျွန်တော်အကြောင်းကြားတဲ့6လတည်းကျွန်တော်ဖြစ်အောင်လို့လုပ်အောင်6လနဲ့တည်းဆိုတော့အချင်းကတော့တကယ်တော့နည်းတယ်ပေါ့ဗျာ
ပထမတစ်ကြိမ်ကြီးမားခဲ့တဲ့ပြီးခဲ့တဲ့နှစ်ဧပြီလဓာတ်ရိုက်ကောက်ပွဲမှာတော့ NLD ပါတီက9နေရာပြည်တော်စုစံခိုင်ရင်းနှင့်ပြည်ယိုးပါတီက2နေရာရှမ်းတိုင်းသားများဒီမိုကရေစီဖွဲ့ချုပ်က6နေရာရခိုင်မျိုးသားပါတီက1နေရာလူမျိုးပေါင်းစုဒီမိုကရေစီပါတီ KRP နယ်က1နေရာအတီးတီးနိုင်ငံရှိခဲ့တာပါဒီကြိမ်မှာအလားတူတခြားနိုင်ငံအင်အားစုတွေအနိုင်ရမယ့်အလားအလာတွေရှိနေတယ်လို့လည်းဒီမှာနိုင်ငံရေးအကဲခတ်ဒေါက်တာရန်မျိုးသိန်းကသုံးသပ်ပါတယ်
ဒီ2018မှာတော့တကယ်လို့ခြားတဲ့ရွေးကောက်ပွဲပေါ်လေလှုပ်ဖြစ်မယ်ဆိုရင်ဟိုတိုင်းသားနိုင်ငံရေးပါတီတွေအလားအလာကောင်းနိုင်တယ်လို့မြင်တယ်ဒါပေမဲ့တိုင်းဒေသကြီးတွေမှာလက်နက်တဲ့နိုင်ငံသားနေတွေမှာတော့လက်ရှိအာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကပဲအနိုင်ရနိုင်ခြင်းများတယ်လို့ကျွန်တော်ကတော့အဲ့လိုသုံးသပ်ပါတယ်ဟိုလက်ရှိအချိန်မှာတော့တိုင်းဒေသကြီးတွေမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုရှင်နိုင်လောက်တဲ့ပေါ်လေနိုင်ငံရေးပါတီမရှိသေးတာလည်းပါတယ်ပေါ်လေလက်ရှိအခြေအနေမှာနိုင်ငံရေးစီးပွားရေးအခြေအနေတွေကဟိုအားရချင်းနဲ့လောက်တဲ့အနေအထားမရှိတော့လေပဲမြန်မာပြည်သူလူထုအများစုအနေနဲ့ဒီနိုင်ငံတော်အတိုင်းအတာပုံကိုထောင်ဆန်းစုချီအပေါ်မှာတော့ယုံကြည်မှုအားကိုးမှုတော့သူ့ရဲ့ခေါင်းဆောင်မှုအပေါ်မှာအလေးထားမှုကမြင့်မြတ်မာမာရှိနေတယ်လို့သုံးသပ်လို့ရတယ်အဲ့ဒီအတွက်ကြောင့်မလို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အတွက်ဒါမဲ့ဒါပြရွေးကောက်ပွဲမှာအသာစီးရနိုင်ဖို့ဖြစ်စေတယ်လို့အဲ့လိုသုံးသပ်ပါတယ်
ရင်ကဝဲဦးလေးကအကြောင်းမျိုးကြောင့်လွတ်တော်ကိုယ်စားလှယ်နေရာလစ်လက်သွားခြင်းရင်လစ်လက်တဲ့အကြောင်းလွတ်တော်ဥက္ကဋ္ဌကကော်မရှင်ကိုအကြောင်းကြားတဲ့နေ့ကစလို့လွတ်တော်တက်တန်ပထမနှစ်မှာတနည်းအတွင်းအစားတူရေကောက်တင်ရောက်မှာဖြစ်ပြီးလွတ်တော်တက်တန်ဒုတိယနှစ်တတိယနှစ်နဲ့စတုတ္ထနှစ်တွေမှာတော့6လအတွင်းအစားထိုးဖို့ပြဋ္ဌာန်းထားတာဖြစ်ပါတယ်ခင်ဗျာ